မြန်မာနိုင်ငံမှာဖက်ဒရယ်ကျစ်စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးပြည်ရင်းမှာဥယျာဉ်ဆန့်ခွာထွက်ပြေးရသူက2,200ကျော်ရှိနေပြီလို့ကုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ကြနေတဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
More than 220,000 people have been internally displaced since the military takeover of the government on the 1st of February. The vast majority of these displacements
စစ်တပ်အာဏာသိမ်းပြီးချိန်ကစပြီးနိုင်ငံရေးမှနေမျိုးတွေကနေထွက်ပြေးတင်းရှောင်နေရသူ2,200ကျော်ရှိနေပါပြီ။နိုင်ငံအစ်စ်တောင်ပိုင်းမှာတော့ထွက်ပြေးတင်းရှောင်သူကအများဆုံးဖြစ်ပြီးအရှိအမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလည်းဥယျာဉ်ဆောက်ခွာထွက်ပြေးရသူတွေရှိတယ်လို့ဒီကိစ္စကအများစုကဂုတိကိုအိမ်ကိုမပြန်နိုင်နေဖြစ်နေကြတယ်လို့ပြောသွားတာပါ။မြန်မာစစ်တပ်ဟာတိုင်းလက်နက်နဲ့ကင်တပ်ဖွဲ့တွေပြင်ပြည်သူ့ကာကွယ်တပ် PDF တွေနဲ့ပါနေရအနှံ့ပြားမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေလို့ပေါ်ပေါက်လာတဲ့ရလဒ်တွေအတွက်ကုလထားနေဖွဲ့တွေကစိုးရိမ်နေကြတယ်လို့လည်းပြောပါတယ်။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပေါင်းဝင်နိုင်ငံတကာကလူပေါင်း3,000လောက်တဲ့ကုလနဲ့မဟာမိတ်ဆွေဖွဲ့တွေကအကူအညီတွေပေးခဲ့ကြတယ်လို့လည်းပြောပါတယ်။နိုင်ငံနဲ့ဗန်စနစ်အဆင်မပြေတဲ့အတွက်ငွေထုတ်ဖို့အခက်ကြုံရတဲ့ပြင်တချို့ဒေသတွေမှာတိုက်ပွဲဖြစ်နေတာလမ်းပိတ်ဆို့မှုတွေရှိနေတာကျင်းတော်လာခြင်းကြိုတောင်းခိုင်းတဲ့အပေါ်ဝင်စိန်ခေါ်မှုအများပြားကိုကုလနဲ့လူသားချင်းစာနာမှုအကူအညီပေးနေသူတွေရင်ဆိုင်နေရတယ်လို့ပြောပါတယ်။2021လူသားချင်းစာနာမှုဆိုင်ရာတုံ့ပြန်ရေးအစီအစဉ်အတွက်ရန်ပုံငွေကလည်းအခုမှ28ရာခိုင်နှုန်းပဲရသေးကြောင်းနဲ့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့အခက်ကြုံလာရတဲ့ပြည်သူတွေကိုအကူအညီပေးနိုင်မှုအတွက်ရောက်ထပ်လိုအပ်နေသေးတယ်လို့လည်းပြောပါတယ်။